မြန်မာနိုင်ငံဗဟိုဘဏ်ရဲ့ဒုတိယဥက္ကဋ္ဌတဦးဖြစ်တဲ့ဒေါ်သနန်းဆွေဟာဒီကနေ့မနက်ပိုင်းမှာတနက်နဲ့ပြစ်ခတ်ခံရပြီးတော့အရေးပေါ်စေကူတာမှုခံယူနေရတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးတာဝန်ရှိသူက VOA ကိုပြောပါရယ်ဗဟန်းမြို့နယ်ရွှေကုံရိပ်မှုအင်ယာတိုက်ခန်းတစ်ခုမှာပြစ်ခတ်မှုဖြစ်ခဲ့တဲ့သတင်းအပြည့်အစုံကိုကြော်ကြော်သိန်းပြောပြပေးပါရှင
်မြန်မာနိုင်ငံဗဟိုဘဏ်မှာဒုတိယဥက္ကဋ္ဌတာဝန်ယူထားသူတယောက်ဖြစ်တဲ့ဒေါ်သနန်းဆွေဟာသူ့ရဲ့နေအိမ်မှာဒီကနေ့ဧပြီလ9ရက်နေ့မနက်ပိုင်းကပြစ်ခတ်ခံခဲ့ရပါတယ်လက်ရှိမှာတော့တမတော်စစ်ဆေးရုံမှာကုသမှုခံယူနေတယ်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ရဲ့ဒုတိယအဖွဲ့ခေါင်းဆောင်ဦးသက်ဆွေက VOA ကိုပြောပါတယ
်။ဒီကဘမေမှာဖြစ်ပေါ်နေဖြစ်စဉ်ပေါ်မှာထုတ်ပြန်တာ။ဒီလေးဘက်ကပြည်သားတော်မင်းသားတို့ကအဲ့ဒီဖြစ်စဉ်ဖြစ်ပေါ်လာမှမှာလေ။အများကြီးဖြစ်နေတာတော့တမတော်စစ်ဆေးဘာမှလည်းကျွန်တော်တို့ကမေးသေးတယ်။အဲ့ဒီစာဟောတော့ကျွန်တော်နောက်ဆုံးအချိန်လေးပေါ့။ဘယ်လောက်ထိဖြစ်ခဲ့ရရတော့လဲပြန်ကောင်းလာတယ်လား။တမတော်ပြည်လေးနဲ့ကြားပါလို့ဆွေးကြားတာ
။ဒေါ်သန်းစီဟာပြစ်ခတ်မှုဖြစ်တဲ့ဗဟန်းရွှေကုံရိပ်မွန်တိုက်ကိုဘူရူးလေးညကမှပြောင်းရွှေ့လာတာလို့မျက်မြင်ရက်ွက်ဒေသခံတို့ကအ view ရေကိုပြောပါတယ်။အရင်ကတော့ဗဟန်းမြို့နယ်ရွှေတောင်ကြားရက်ွက်မှာနေထိုင်တာဖြစ်ပါတယ
်။ဒီစားမှုတစ်ခုကတော့ကျွန်တော်တို့ဒီတိုက်ကြီးရလို့ကျင်းနေတာတော့ကျွန်တော်တို့ normal ပဲထင်ရတာပေါ့နော်။ဒီခုပြင်ကြတဲ့အတန်းတော့ပဲကြားလာပါအခြေကြီးတော့မဟုတ်ဘူးပဲ။ခုနကကြော်တော့ကျွန်တော်တို့ဒီရိုးမတက်ခင်မှာဖြစ်တော့တဲ့နေထားတော့ရွှေတောင်ကြားမှာတို့ကကျွန်တော်နေတာဒီမှာသူ့မြို့မှာအခန်းတို့အခန်းတွေပါပြီးနေတယ်တို့များမှာများမှာစာပြီးရွှေ့လာတဲ့နေခါကြီးတွေအလို့များမှာဘူးတော့ဖြစ်နေတယ်ဒီမှာဖြစ်ပါတော့ရုံးတက်ခင်မှာပေါ့အဲ့တော့ကိုယ်နိုင်နောက်ပိုင်းမှာတို့ကတို့ပညာသူကြီးတွေလာကြပမိကန်းတွေပါလို့လည်းအလို့
ဗဟိုဘဏ်ဒုက္ခဒေါ်တန်းတန်းဆွေပြစ်ခတ်ခံရမှုဟာဘယ်သူလက်ချက်လဲဆိုတာအသေးချာမသိရသေးပါဘူးနိုင်ငံသားဝင်ဝင်နဲ့ပတ်သက်လို့ဗဟိုဘဏ်ကထိန်းချုပ်တဲ့မူဝါဒတချို့အခုရပိုင်းအတွင်းထုတ်ပြန်ခဲ့တဲ့အတွက်ဝေဖန်မှုတွေရှိနေချိန်မှာဒီပြစ်ခတ်မှုဖြစ်ခဲ့တာပါဒေါ်သန်းဆွေဟာရွှေဒေါ်လာကြီးကြပ်ရေးအဖွဲ့မှဦးဆောင်သူတူဖြစ်တယ်လို့မြန်မာနိုင်ငံဘဏ်လုပ်ငန်းမှာအတွေ့အကြုံရင့်တဲ့အရာရှိတူလေးဖြစ်ပါတယ်ခင်ဗျာ